ပြင်သစ် Total Swine Company ကသူတို့အနေနဲ့မြန်မာနိုင်ငံကနေယင်းနှိမ့်မြုပ်နှံမှုတွေကိုရုတ်သိမ်းရမှာရော့ကျေးပေးဖို့တောင်းခံမှာမဟုတ်ဘူးလို့ဗုဒ္ဓဘုရားကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာမိနစ်ကဆယ်အနာသိမ်းပြီးတဲ့နောက်ပိုင်းလူခွေရေးထိုးပေါက်မှုတွေပေါ်စိုးရိမ်မှုတွေနဲ့အတူဖိအားပေးမှုတွေများလာပြီးတဲ့နောက်ကမ္ဘာရေနံနဲ့သဘာဝဓာတ်ငွေ့လုပ်ငန်းကြီးဖြစ်တဲ့ Total Swine Company ကနေမြန်မာနိုင်ငံကနေထွက်ခွာဖို့ဆုံးဖြတ်ခဲ့တာပါ။ချွင်းချက်အနေနဲ့မြန်မာနိုင်ငံကနေရုတ်သိမ်းရမှာTotal Swine Company ကနေသူ့ပိုင်ဆိုင်မှုတွေအတွက်ငွေကြေးအရရော့ကြေးပေးဖို့တောင်းခံမှုမရှိကြောင်းကုမ္ပဏီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြင်သစ် Swine Company ကြီးနဲ့သူ့ရဲ့လုပ်ဖော်ကိုင်ဘက် American Swine Company ဖြစ်တဲ့ Chevron တို့ January လကပူးတွဲထုတ်ပြန်ခဲ့တဲ့ကြေညာချက်မှာမြန်မာနိုင်ငံမှာလူခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးအခြေအနေဆိုးရွားလာနေတာကိုကိုးကားပြီးရန်နာတန်းဝေတူဖော်ရေးလုပ်ငန်းကနေသူတို့ထွက်ခွာတော့မှာဖြစ်တယ်လို့ဖော်ပြထားပါတယ်။ကပလီပင်လယ်ပြင်မှာရှိနေတဲ့ဓာတ်ငွေ့တူဖော်ရေးလုပ်ငန်းဟာမြန်မာနဲ့အိန္ဒိချင်းထိုင်းနိုင်ငံကိုလျှက်စစ်တအားပေးနေတာပါ HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့အစီရင်ခံစာအရတဘာဝဓာတ်ငွေ့စီမံကိန်းဟာမြန်မာနိုင်ငံရဲ့နိုင်ငံခြားငွေရရှိမှုတစ်ခုတည်းသောအကြီးဆုံးအရင်းအမြစ်ဖြစ်ပြီးနှစ်စဉ်ဒေါ်လာ1ဘီလီယံကျော်ရရှိနေတာဖြစ်ပါတယ် Total Swine Company အနေနဲ့ဖက်ဆက်လုတ်ကင်နေတဲ့ရတနာပုံနဲ့ MGTC ဓာတ်ငွေ့ပိုင်လိုင်းကနေရုတ်သိမ်းထွက်ခွာမဲ့အချိန်ကိုဇူလိုင်လ20ရက်နေ့အဖြစ်သတ်မှတ်ကြောင်းကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်